နျူကလ িয়ার စီစဉ်တွေမလုပ်နိုင်အောင်အရေးယူထန်တခတ်တာကိုခန်းနေရတဲ့မြောက်ကိုရီးယားကိုဒီစီစဉ်တွေလုပ်နိုင်အောင်ဝန်ဆောင်မှုပေးခဲ့တဲ့စင်ကာပူနိုင်ငံသားကွက်ကီဆန်နဲ့ပတ်သက်တဲ့အချက်လက်တွေကိုသတင်းပေးနိုင်ရင်စွန့်ဝယ်ဖြစ်တဲ့အမေရိကန်ဒေါ်လာ5သန်းချိမြင့်မယ်လို့အမေရိကန်ဆိုရကချက်သပရင်းနေမှာကြေညာပါတယ်။သူဟာစင်ကာပူအခြေစိုက်ဆွန်စီပို့တ်ဆာဗစ် PT Limited ကနေတဆင့်မြောက်ကိုရီးယားကိုလောင်စာဆီတွေလျှို့ဝှက်တင်ပို့ပြီးတော့အမေရိကန်နဲ့ကုလသမဂ္ဂကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့အရေးယူမှုကိုရှောင်နိုင်မှုအတွက်ခြေခြေပြန့်ပြန့်လှုပ်ဆောင်ခဲ့သူလို့လည်းဆွဆွဲခံရပါတယ်။ကွက်ကီဆန်ဟာအမေရိကန်ကပြတ်ထန်းထားတဲ့ဥပဒေကိုချိုးဖောက်ပြီးမြောက်ကိုရီးယားကိုရင်းနှံထွက်ကုန်တွေတိုက်ရိုက်တင်ပို့ခဲ့တယ်လို့တင်ပို့တစ်စင်းကနေနောက်တစ်စင်းကိုလောင်စာဆီလွှဲပြောင်းပေးခဲ့တဲ့အတွက်မြောက်ကိုရီးယားကသူ့ရဲ့ရင်းနှံတင်တင်ပို့တစ်စင်းမှာတုံးလို့ရသွားတယ်လို့အမေရိကန်နိုင်ငံရေးဌာနတန်တမန်လုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးပေါ်ဟျူစတန်ကပြောပါတယ်။အမေရိကန်ကအခုလိုစုငွေထုတ်တာဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုငွေမဲခွာချမှုနဲ့ဆိုင်ဘာဖောက်ထွင်းမှုတွေအတွက်အထောက်အကူပေးတဲ့တရားမဝင်လုပ်ရတွေမှာပါဝင်ပတ်သက်သူတွေကိုငွေကြေးမလဲပတ်နိုင်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့မကြုံစခုအများပြားလာတဲ့မစ္စိုင်းတုံးပစ်လွတ်မှုတွေနဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေတိုးလာနေချိန်မှာသူ့ရဲ့တရားမဝင်လှုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂွန်ဆာလိုဆူရာရက်စ်ကလည်းမြောက်ကိုရီးယားဟာချက်တပရီနစ်ထီဆိုရင်တိုက်ချင်းပစ်ပက်တင်းတက်မစ္စိုင်းဒုံးကြီး6လုံးအပါအဝင်မစ္စိုင်းဒုံးအလုံးပေါင်း50ကျော်ပစ်ခတ်ပြီးတော့သူကလက်နက်ပြန့်ပွားမှုအတွက်အဓိကစိုးရိမ်ရတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့ပြောပါတယ်